ဟုတ်ကဲ့ရှင်ဒီနိုင်ငံတော်သမ္မတရုံးကမနေ့ကဒီပြည်ထောင်စုအင်္ဂါစင်ထုတ်ပြန်တဲ့အထက်မှာနိုင်ငံတော်သမ္မတပြင်ဒီဒုတိယသမ္မတနှစ်ဦးရဲ့အထက်မှာပေါ့နော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုပြီးတော့ဒုတိယနေရာမှာဒီထားထားတာတွေ့ရပါတယ်ဆိုတော့ဒုတိယသမ္မတနှစ်ဦးရဲ့အထက်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရှိနေတာနဲ့ပတ်သက်ပြီးတော့ဆရာရဲ့အမြင်နဲ့သုံးသပ်ချက်အရင်သိချင်ပါတယ်အထူးသဖြင့်တော့ဒါဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုရှိမရှိဆိုရင်ဆရာဘယ်လိုများသုံးသပ်ချင်ပါလဲရှင်
ဒီလိုရှိပါတယ်ခင်ဗျာအဲ့လိုအင်္ဂါစင်ခေါ်မလားကျွန်တော်တို့ဝါစင်ခေါ်မလားပေါ့နော်ဒီလိုသတ်မှတ်တာမှာရည်ရွယ်ချက်အမျိုးမျိုးနဲ့ရှိကြပါတယ်ဥပဒေအရသတ်မှတ်တာရှိပါတယ်လူပုဂ္ဂိုလ်ရဲ့အရေးပါမှုရသတ်မှတ်တာရှိပါတယ်တခါလစာတို့ခွင့်အရေးတို့တာဝန်တို့နဲ့သတ်မှတ်တာရှိပါလိမ့်မယ်အခုသတ်မှတ်တာကတော့ကျွန်တော်ထင်ပါတယ်ဥပဒေအရလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်လူပုဂ္ဂိုလ်အရလည်းပါကောင်းပါပါလိမ့်မယ်အဲ့တော့ကျွန်တော်အထူးတလဲတော့မဝေဖန်လို့အောင်ဒါပေမဲ့ဟိုအခြေခံဥပဒေဆိုတဲ့စံနဲ့ပြောရရင်တော့ကျွန်တော်တို့အခြေခံဥပဒေရဲ့နိုင်ငံတော်သမ္မတဒုတိယသမ္မတဆိုတာတွေပဲပါတယ်ဝန်ကြီးဆိုတာတွေပဲပါတယ်ပေါ့နော်ဒီအတိုင်ပင်ခံပုဂ္ဂိုလ်ဆိုတာမပါဘူးဆိုတော့အခုကဒီဘက်ခင်မှာအတိုင်ပင်ခံပုဂ္ဂိုလ်ဆိုပြီးတော့ဥပဒေနဲ့ပါပြတ်ထန်းလိုက်တယ်ဆိုတော့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတာကိုဘယ်နာမှာထားရမလဲဘယ်ထဲမှာထည့်ရမလဲဆိုတော့တော်တော်စဉ်းစားခဲ့ကြဖို့ရပါလိမ့်မယ်အဲ့တော့တော်တော်စဉ်းစားခဲ့ဖို့ရကြတော့အခုကျွန်တော်ပြောသလိုပေါ့လူပုဂ္ဂိုလ်အနေနဲ့စဉ်းစားတဲ့အခါမှာတမရနဲ့ဒုတမရကြားထဲမှာထည့်လိုက်ပုံရပါတယ်။ဒါပေမဲ့ကျွန်တော်တို့ဥပဒေသမားအနေနဲ့ဥပဒေစကားပြောရရင်တော့ခြေကံဥပဒေကိုပြင်မှမပြင်ရသေးပဲနော်။နောက်ပြီးတော့ဒါတွေကလည်းလူပုဂ္ဂိုလ်အတွက်ပဲဖြစ်ပါတယ်။နိုင်ငံတစ်ခုလုံးရသက်ပံအတွက်မဟုတ်တော့ဘူးလို့ကျွန်တော်ယူဆရတာပေါ့နော်။ဒါပေမဲ့ကျွန်တော်ဥပဒေကြည့်လိုက်မယ်ဆိုလို့ရှိရင်တော့နိုင်ငံတော်တမရနဲ့ဒုတမရတွေဟာနိုင်ငံတော်ကိုကူစားပြုတယ်။ပြီးတော့ခြေကံဥပဒေမှာလည်းတမရတွေဒုတမရတွေရဲ့တာဝန်တွေတွဲလို့တွဲလို့တွဲလို့ရှိနောက်ပေါ်ပြသွားတယ်ပေါ့နော်အဲ့တော့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့နေရာဒီကျွန်တော်တို့ရဲ့ဥပဒေထဲမှာတော့ဘယ်မှမမပါဘူးပေါ့နော်ဒီကာလုံထဲမှာလည်းမပါဘူးပေါ့သက်ဆိုင်ရာတာဝန်တွေလုပ်ပိုင်ခွင့်တွေအယူချင်းတွေသတ်မှတ်ချက်ကလည်းမပါဘူးသက်ဆိုင်ရာလွှတ်တော်ကသတ်မှတ်ထားတဲ့ပြဋ္ဌာန်းထားတဲ့ဥပဒေတစ်ခုပဲရှိတယ်ဒါလည်းဝါစင်အတွက်တတ်ပြဋ္ဌာန်းထားတာတော့မရှိဘူးပေါ့နော်အဲ့လိုတော့တွေ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီမှာမှာတမ်မတော်ကာကွယ်ရေးဦးစီးချုပ်ကနံပါတ်၈နေရာမှာတွေ့ရပါတယ်ဆိုတော့ဒီတမ်မတော်ကာကွယ်ရေးဦးစီးချုပ်ကိုဒီထားတဲ့နေရာကလည်းပထမဒီတမ်မတော်ဦးသိန်းစိန်လုံးကပေါ့နော်ထုတ်ခဲ့တဲ့အင်္ဂါစင်နဲ့အတူတူပဲတွေ့ရပါတယ်ဆရာဆိုတော့ဒီအခြေအနေပေါ်မှာရောဟိုဆရာဘယ်လိုများမြင်ပါလဲရှင
့်အဲတခုတော့ရှိပါတယ်ကျွန်တော်တို့ဘယ်လိုနားလည်ရမလဲဆိုတော့အခုအစိုးရလည်းအစ်စ်ပေါ့နော်သူတို့လောက်ရမယ်ကံရမယ်အနေထားကလည်းအစ်စ်တွေဖြစ်နေတယ်ဆိုတော့ဒီဝါစင်ရဲ့အစီအစဉ်တိုင်းကြီးပဲလဲအရေးပါကဟုတ်ချင်မှဟုတ်ပါလိမ့်မယ်အော်တက်မတော်ရေးရနဲ့ပတ်သက်လာတဲ့ခါမှာကာကွယ်ဥစည်းချုပ်ရဲ့အခန်းကဏ္ဍကိုဒီလိုနောက်ပို့ပို့ရှေ့ပို့ပို့သူ့ရဲ့ကဏ္ဍတော့သူအရေးကြီးမှာပေါ့ဗျာနော်ဒီလိုပဲတွေးရမှာပေါ့အတခါတရားစီရင်နဲ့ပတ်သက်လာရင်လည်းဒီနေရာပဲပို့ပို့တရားလွှတ်တော်ချုပ်တရားသူကြီးချုပ်ဟာအရေးပါနေမှာပဲကျွန်တော်တို့ဒီလိုပဲယူဆပါတယ်ဒါကြောင့်ဒီကိန်းကဏ္ဍနံပါတ်၈နောက်ကိုတိတ်မစဉ်းစားဘဲနဲ့နိုင်ငံတော်အတွက်အမှန်တကယ်အလုပ်လုပ်ကြမယ်အမှန်တကယ်အရေးပါမယ်လူပြောက်အနေနဲ့ပဲကျွန်တော်ကနေရာတစ်ခုအနေနဲ့ပဲစဉ်းစားရင်တော့ပို့ပြီးတော့အဆင်ပြေလိမ့်မယ်လို့ထင်ရပါတယ်
โอเคสอตะเสร็จแท้บาเวရှင်အခုဒီ RCM ထိပ်သီးနီလာခံကိုလာအိုမှာဒီနှစ်ထဲမှာကျင်းပဖို့ရှိပါတယ်ဆိုတော့တရင်နေထွက်တာကဒီနီလာခံကိုဒေါန်ဆန်းစုကြည်ကဥဆောင်ပြီးတော့သွားတက်မယ်ဆိုတော့တရင်နေလဲဟိုတချို့ထွက်ပေါ်လာတာမျိုးတွေ့ရပါတယ်ဆိုတော့ဟို RCM ဒေတာတွင်နိုင်ငံတွေကပေါ့เนาะဟိုဒီဟာကိုလက်ခံလာနိုင်ပွဲရှိပါသလားဆရာဒီပုံမှာရောဆရာအမြင်နဲ့သုံးသပ်ချက်သိချင်ပါတယ်โอเค
ဟိုတည်တော့မတည်ကြသေးဘူးပေါ့เนาะဒါတရင်အဖြစ်ပဲရှိသေးတယ်ဆိုတော့ကျွန်တော်တော့ဟိုကြိုတင်ပြီးတော့မဝေဖန်လို့ပါဘူးဒါပေမဲ့ခြေကံဥပဒေကိုလှန်ကြည့်တဲ့အခါမှာပုံမှန်58ကိုကြည့်လိုက်ပါနော်ပုံမှန်58မှာနိုင်ငံတော်သမ္မတနှင့်ဒုတိယသမ္မတများသည့်နိုင်ငံတော်ကိုကိုစားပြုသည်ဆိုပြီးတော့ရေးထားပါတယ်ဟိုတခြားပုဂ္ဂိုလ်ဒီနာမည်မပါဘူးဆိုတော့နိုင်ငံတော်နဲ့နိုင်ငံတော်ဒုတိယသမ္မတတွေကတကယ်နိုင်ငံတော်ကိုကိုစားပြုတယ်ဆိုတော့လူတွေတော့ခေါ်သွားမှာပေါ့ခင်ဗျာခေါ်သွားပြီးတော့မှအဲမိမိရဲ့ပုဂ္ဂိုလ်ရေးဟိုအရေးပါအရာရောက်မှုနဲ့သူဆက်ပြီးတော့ထိန်းသွားရင်တော့ဟိုမပြောတတ်ဘူးပေါ့နော်ဥပဒေအရပြောကြရင်တော့နိုင်ငံတော်ကိုကိုစားပြုပြီးတော့တည့်ရမယ်တကယ်ခန္ဓာအစည်းအဝေးတွေမှာတော့သမ္မတသို့မဟုတ်ဒုတိယသမ္မတထဲကပဲဖြစ်ရပါမယ်လို့ကျွန်တော်နားလည်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ပါပြီခင်ဗျာ